ီခေါက်မှာတော့ဆယ်ကျော်သက်တစုရဲ့တင်ဆက်မှုအကြောင်းကိုပြောပြနေတာပါတင်ဆက်မှုလို့ပြောရတာကတော့သူတို့ကအွန်လိုင်းခေါ်တဲ့မီဒီယာဘက်ကိုလွတ်တင်လိုက်လို့ပြောတာပါတကယ်တော့အဲ့ဒါဟာစိတ်ကူးနဲ့ဖန်တီးထားတာတွေမပါပါဘူးတကယ်ဖြစ်ရမှန်ကိုပဲမှတ်တမ်းရိုက်ကူးထားတာပါအဲလူငယ်တစုဟာတဲ့သတင်းတစ်ခုရပါတယ်တဲ့ဘာလဲဆိုတော့ဒဏ်ရာရနေတာလားသို့မဟုတ်အဆုံးပြစ်ခံထားရတာလားမသိတဲ့ခွေးတကောင်ဟာတခုသောအဆောက်အဦရဲ့ဘေးမှာညှို့ညွငင်နဲ့နေရတော့တွေ့ရတယ်။ကျမ်းမာကြီးလည်းမကောင်းတဲ့ပုံကိုတွေ့ရတယ်ပေါ့။အဲ့ဒါကိုစိုးရိမ်နေသူတွေကလူငယ်တွေကိုသတင်းပေးလိုက်ပါတယ်။အဲ့တော့သွားပြီးတော့ကြည့်ကြရင်းနဲ့အဲ့ဒီလူငယ်အဖွဲ့ကနေပြီးတော့သူတို့ရဲ့ခရီးကိုမှတ်တမ်းရိုက်ကူးပြတာပါ။အဲကျွန်တော်ပြောချင်တာကတော့အဲ့ဒီလူငယ်တွေဟာလမ်းကသွားလာရင်အဲ့ဒီခွေးကိုစတွေ့တဲ့အချိန်တစ်လျှောက်လုံးမှာသူတို့ကိုသူတို့ရဲ့မျက်နှာတွေကိုရိုက်မပြပါဘူး။ဘာကိုပဲပြလဲဆိုတော့သူတို့ဘယ်အလုပ်လုပ်ခဲ့တယ်ဆိုတာကိုပြီးတော့ဘယ်လိုရက်လက်ထွက်ခဲ့တယ်ဆိုတာကိုပဲသူတို့ရိုက်ပြနေတာပါအဲ့တော့မျက်နှာတွေမပြဘူးဆိုတာကသူတို့အလုပ်အတွက်မျက်နှာမဖော်ရဲလို့မဟုတ်ပဲねမလို့အပ်ဘူးထင်ရင်လှုပ်တဲ့လူဘယ်သူလဲဆိုတာလည်းသိစရာမလိုဘူးလို့ပြောကြင်ပုံရပါတယ်ဒါလေးကတော့နည်းနည်းတော့ကျွန်တော်တို့စီမှာအများစုနဲ့တူမတူတော့စဉ်းစားစရာတော့ကောင်းပြီပေါ့လေအဲ့တော့လူငယ်တွေကိုကျွန်တော်အဲ့ဒီဗီဒီယိုကလစ်ကိုပြရင်းနဲ့ကျွန်တော်တို့ဆွေးနွေးကြည့်ကြတာပါဒီလိုပါအဲ့ဒီခွေးဟာတစုံတစ်ခုသောဝေဒနာကြောင့်မှန်တွေ့နေပြီးတော့မစားနိုင်မတော့နိုင်ဖြစ်နေတယ်။ဆွန့်ပစ်ခြင်းနဲ့ခံထားတော့စိတ်အားလည်းတော်တော်ထိခိုက်နေပါလေ။အဲ့ဒါကိုသူ့ကိုလှမ်းပြီးတော့ခေါ်ကြတဲ့ဆယ်ကျော်တက်တီရဲ့လေသံကိုကြည့်ရင်အဲသတိထားမိစရာကောင်းပါလေ။ဘာလို့လေသံမျိုးလဲဆိုတော့တာမန်အဖြစ်ဝိကြည်တန်းကြီးလှမ်းခေါ်တာမျိုးမဟုတ်ပါဘူး။သူတို့ ਨੇ နှစ်ပေါင်းများစွာကွဲနေရတဲ့အချိန်ကာလအကြာကြီးခွဲထားရတဲ့ငယ်ပေါင်းတစ်ယောက်ကိုလှမ်းခေါ်သလိုခေါ်တာပါ။အဲနောက်တနည်းပြောရမယ်ဆိုရင်လည်းမိမိအိမ်မှာရှိတဲ့ရင်သွေးကိုချော့မြူသလိုချော့မြူကြတာပါ။အဲ့တော့ခွေးကသူတို့ကိုလှမ်းပြီးတော့အခဲခတ်တယ်ဒါပေမဲ့စွန့်ပစ်ခံတယောက်ရဲ့နာကျင်မှုကချက်ချင်းတော့ဟိုနှွေးထွေးမှုသူမတုံ့ပြန်နိုင်ပါဘူးဒါပေမဲ့လူငယ်တွေကစိတ်ရှည်လက်ရှည်ခေါ်ရင်းနဲ့ဘာပြောသလဲဆိုတော့ငါတို့မင်းစီကိုလာခွင့်ရမလားလို့လှမ်းပြီးတော့ခွင့်တောင်းပါတယ်ဘသူကိုတောင်းတာလဲခွေးကိုတောင်းတာပါဆိုတော့ကတော့ခွေးပေါ်မှာတော့သူတို့ကလေးစားမှုအပြည့်ပေးပြီးတော့လာခွင့်ရမှလာခဲ့မယ်ဆိုတဲ့အချက်ကိုပေးနေတာပါအဲ့တော့ခွေးကရံပြုတ်မလားမပြုတ်လားဆိုတာကအရှိသေးတာကိုအဲ့ဒီမှာကျွန်တော်စဉ်းစားနေတဲ့လူငယ်တွေနဲ့ဖြတ်ပြီးတော့ဆွေးနွေးပါတယ်။ဘာလဲဆိုတော့သူတို့စီမှာလူငယ်တွေအလုပ်လုပ်ကြတဲ့ပုံစံကကိုဖြစ်ချင်တာတစ်ခုတည်းကိုပဲဇွတ်လုပ်တာမဟုတ်ပဲနဲ့ဖြစ်နိုင်ခြေတွေအလုံးကိုစဉ်းစားထားပြီးတော့အန်တရယ်ကိုထိမ့်ဆပြီးတော့ချင်းကပ်ကြတဲ့အနည်းကိုတွေ့ရတာပါ။အဲ့ဒီလိုရုတ်တရက်ပြန်ပြီးအန်တရယ်ပြုတ်လိုက်မှမျိုးကိုသူတို့ကြိုပြီးတော့စဉ်းစားထားတဲ့အတွက်ကြောင့်ဖြည်းဖြည်းချင်းချင်းကပ်တဲ့နည်းကိုသုံးပါတယ်။ကောင်းပါပြီ။အဲ့မှာသူတို့ရဲ့မျက်နှာတွေကိုမမြင်ရဘူး။အတန်တွေကိုပဲကြားနေရတယ်။အတန်တွေကတကယ်တော့ကြတော့အကောင်းဆုံးတရုတ်ဖို့ပြနေတာပါသူတို့ရဲ့စာနာစိတ်တွေဂယုဏတွေယူဖိတ်တဲ့စိတ်တွေကိုပြနေတာပါအဲ့ဒီမှာခွေးလေးကတော့မယုံမယဲဖြစ်နေတာဗျအဲ့တော့ချော့တဲ့လူတွေကပို့ပြီးတော့နင်းနေတွေ့တွေ့ပြတယ်နောက်ဆုံးအစာလေးတွေပြစ်ကျွေးတယ်အဲ့မှာခွေးကစမ်းတက်ပြီးတော့တစ်ခုနှစ်ခုကိုကောက်စားကြည့်တဲ့အချိန်မှာသူတို့ကခွေးကိုဝိုင်းပြီးတော့လက်ခုပ်တီးပေးကြတယ်အဲ့တော့နားလည်လာတာကတော့ခွေးနဲ့သူတို့နဲ့တဖြည်းဖြည်းနဲ့နားလည်မှုရလာပြီဆိုတာကိုပြတယ်ဒါနဲ့ပဲခွေးလေးကအရေးဆန်းပြီးတော့တဖြည်းဖြည်းနဲ့လက်ခံလာတယ်လူငယ်တစုကအရှိကိုနည်းနည်းတိုးတယ်တိုးတဲ့အခါမှာလည်းသူတို့ကခွေးကိုခွင့်တောင်းပြီးတော့သူများအိမ်ထဲဝင်တယ်လို့သူတို့စူးစမ်းကြတာပါအဲ့တော့အဓိကအချက်ကတော့ဘာကိုပြလဲဆိုတော့ဒီမှာတဲ့မင်းဒါကိုသိမှာပါတဲ့မင်းဒါကိုလက်ခံမယ်လို့ထင်ပါတယ်လက်ခံမလားလို့လှမ်းမိပါတယ်ဘာကိုပြတယ်လဲဆိုတော့လေဘက်ကလေးပါခွေးကအဲ့ဒါကိုကောင်းကောင်းသိတဲ့အတွက်ကြောင့်လူရင်းပြောရရင်တော့လေဘက်ကလေးကိုခေါင်းထိုးပြီးတော့လက်ခံလိုက်ပါတယ်အဲ့ဒီမှာသူ့ကိုယူယူရရနဲ့လေဘက်လေးပတ်ပေးပြီးတဲ့အခါမှာဒီခွေးကမထနိုင်သေးတာကိုသူတို့စိတ်ရှည်လက်ရှည်စောင့်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီခွေးဟာအချိန်ကာလတော်တော်ကြာကြာစွန့်ပစ်ကြိတ်ခံခဲ့ရတော့စိတ်ရောရုပ်ပိုင်းရောထိခိုက်ထားတာသူတို့ကောင်းကောင်းသိတာကိုပြောချင်တာကတော့လေဘက်ကြီးနဲ့စောင့်ဆွဲပြီးတော့အတင်းထခိုင်းတာမျိုးမလုပ်ဘဲနဲ့သူတဖြည်းဖြည်းနဲ့ရက်တာကိုပဲဝိုင်းပြီးတော့အော်ဘာပေးတာကျွန်တော်တို့စီမှာဆိုရင်ဗျာခလေးတယောက်မတ်တက်ရက်တာကိုရက်နိုင်ပြီရက်နိုင်ပြီလို့လက်ခုပ်တီးသလိုပေါ့ဟိုခွေးဟာတစ်ချိန်လုံးစွန့်ပစ်ခံထားတာနေပြီးတော့အခုတော့လူသားတွေရဲ့နှွေးထွေးမှုနဲ့သူ့အပေါ်မှာနားလည်စာနာမှုဆိုတာကိုသူရပါပြီအဲအဲ့ဒီကနေရက်နိုင်သွားတယ်ရက်နိုင်သွားပြီးတော့မှတဖြည်းဖြည်းချင်းရှောက်ဖို့ကြိုးစားတယ်ခွေးကလူတွေကိုစိတ်ချသွားတဲ့အခါမှာတစုံတရာကိုလှုပ်လိုက်ပါတယ်အဲ့ဒါဘာလဲဆိုတော့စိတ်အေးလက်အေးအကြောဆန့်လိုက်တာပါချီရီလက်တွေကိုအကြောဆန့်လိုက်တဲ့အခါတွေးတဲ့အခါမှာအားလုံးကခုန်ပေါက်ပြီးတော့ပျော်မြူသွားပါတယ်ဘာလဲဆိုတော့ခွေးစီကအကောင်းဆုံးတုံ့ပြန်မှုကိုရပြီငါတို့ကိုယုံကြည်တယ်အန်ဒီအမရှိဘူးဆိုတာကိုယုံကြည်ပြီးတော့ခွေးကတဖြည်းဖြည်းနဲ့လိုက်လာပါတယ်နောက်ခံစကားပြောပါတယ်ဘာတွေပြောပြလဲဆိုတော့သူတို့တိရစ္ဆာန်ဆရာဝန်စီသွားတယ်ကျမ်းမာရေးစစ်ဆေးမှုလုပ်တယ်ပြီးတော့ဒီခွေးကိုမွေးမြူဖို့တဲ့တရားဝင်မှုဖြစ်ဖို့အတွက်ကျွန်တော်တို့စီပင်တရားလိုနေရာမျိုးပေါ့လေအဲ့ဒီတက်ဆိုင်ရာဌာနတွေကိုသွားပြီးတော့သူတို့မှတ်ပုံတင်ပါတယ်ပြီးတော့မှဒီခွေးနဲ့သူတို့နဲ့ခရီးထွက်တဲ့ပုံကိုပြပါတယ်အဲ့တော့ဒီဟာတွေအလုံးကိုခြုံပြီးကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့လက်ထဲမှာရှိတဲ့ဟန်ဖုန်းတွေကိုတုံးပြီးတော့တစုံတရာကိုရိုက်ပြီးတော့ပြကြတယ်တင်ကြတယ် အဲ့ဒါချင်းအတူဒီကလေးတွေကဘာကိုပြနိုင်ခဲ့လဲကျွန်တော်တို့နေ့စဉ်တွေ့နေကြလိမ့်မယ်ကိုမျက်နှာကိုကိုရိုက်ပြီးတော့သမီးလှလားသမီးလှလားဆိုပြီးတော့မေးနေကြတာတွေအများကြီးတွေ့ကြမှာပါဒါမဲ့ဒီကလေးတွေကတော့သူတို့မျက်နှာရိုက်ပြပြီးတော့လှရလားလို့မေးတာမဟုတ်ပါဘူးဒါမဲ့သူတို့ရဲ့နှလုံးသားတွေလှလိုက်တာလို့ကျွန်တော်တို့ကမပြောဘဲမနေနိုင်အောင်တော့သူတို့စွမ်းဆောင်နိုင်ခဲ့ပါတယ်အရေးကြီးတာကတယောက်ချင်းစီရဲ့မျက်နှာကြီးတွေတနေကုန်ပြနေမဲ့အစားသူတို့ရဲ့လှုပ်ရက်တွေကိုမျှဝေပေးခြင်းအပြင်စာနာမှုတရားနဲ့နှွေးထွေးကြင်နာမှုတွေပွားလာအောင်လုပ်ပြနိုင်တယ်သူတို့နှလုံးသားလှတာကိုကျွန်တော်တို့မချီးကျူးဘဲနဲ့မနေနိုင်လောက်အောင်စွမ်းပြပြီးတော့မေခွန်းမထုတ်ပဲနဲ့ကျွန်တော်တို့ပေါ်လွှမ်းမိုးသွားနိုင်တဲ့အဲ့ဒီကလေးတွေကိုတတိတရားအနေနဲ့ပြန်ပြီးတော့လူငယ်တွေကိုမျှဝေတာပါလူငယ်တော်တော်များများကတော့အဲ့ဒါကိုနမူနာကောင်းအဖြစ်နဲ့သဘောကျနှိမ့်ချကြတယ်ဆိုတာကိုလည်းတစ်ဆက်တည်းဖောက်တည်ချပြပါစေ။